ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့လတုန်းကအစိတ်တန်းငွေနဲ့တိုက်ခိုက်မှုဟာဆီးရီးယားသဘုံတွေရဲ့လက်ချက်ဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောကြားချက်ကိုအမေရိကန်သမ္မတဘဲရက်အိုဘားမားကပယ်ချလိုက်ပါတယ်။ဒါပေမဲ့ဆီးရီးယားပြဿနာဖြစ်ရှင်းရေးပါဝင်တဲ့အပေါ်မှာတော့ရုရှားသမ္မတကိုအမေရိကန်သမ္မတကကြိုးဆိုပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နဲ့ရုရှားတို့ကြားစနေနေ့ကမှရရှိထားတဲ့ဆီးရီးယားဓာတုလက်နက်ရှင်းလင်းရေးနဲ့ပတ်သက်တဲ့သတ်မှတ်သဘောတူညီချက်အတိုင်းဆီးရီးယားအစိုးရကလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုရင်ချင်းချောက်နေတဲ့အတိုင်းတကယ်ကိုအင်အားသုံးတိုက်ခိုက်မှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကယ်ရီကထပ်ပြီးတော့တည်ပြလိုက်ပါတယ်။2014ခုနှစ်နှစ်လည်းမရောက်ခင်ဆီးရီးယားမှာရှိနေသမျှဓာတုလက်နက်တွေရှင်းလင်းရေးအတွက်အမေရိကန်နဲ့ရုရှားတို့ကြားသဘောတူညီထားတဲ့အစီအစဉ်တွေကိုဆွေးနွေးဖို့အတွက်အစ္စရေးနိုင်ငံဂျေရုဆလင်မြို့မှာရောက်နေချိန်မှာဒီအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့တနင်္ဂနွေနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။